တော်ရရှိမြခင်ဗျာခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဂလာတိဩဝါဒစာကိုလေ့လာပြီးတဲ့နောက်မှာတော့ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကစာလံကျမ်းကိုဆက်လက်လေ့လာမှာဖြစ်ပါတယ်ပထမမြောက်စာလံကျမ်းကိုမလေ့လာမီအစပျိုးဏ္ဍန်အဖြစ်နဲ့ဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာစာလံကျမ်းလေ့လာမှုဏ္ဍန်ပိုင်းကိုလေ့လာသွားမှာဖြစ်ပါတယ်စာလံကျမ်းအလုံးကို King David ခေါ်ဒါဝိမင်းကြီးတပါးကြီးကသာရေးသားခဲ့တာမဟုတ်ပါဘူးအခြားပုဂ္ဂိုလ်တွေရေးသားတဲ့ကျမ်းတွေလည်းပါဝင်ပါတယ်။ဘယ်ပုဂ္ဂိုလ်တွေကပါဝင်ရေးသားခဲ့ကြပါသလဲ။စာလံကျမ်းဆိုတာဘယ်လိုအတိတ်ပဲကိုဆောင်ပါသလဲ။စာလံကျမ်းဟာသချင်းလင်္ကာတွေကိုစုပေါင်းထားတဲ့ကျမ်းတစ်စောင်ဖြစ်ပါတယ်။ပန်းဦးရင်ကြီးတစ်ခုထဲမှာအမျိုးပေါင်းစုံလင်လာတဲ့ပန်းတွေကိုတွဲမြင်နိုင်တဲ့အတိုင်းပဲအနုရတ္တသချင်းလင်္ကာတွေစုံလင်လာတဲ့စာလံပန်းဦးရင်ကြီးထဲမှာပန်းပွင့်မျိုးစုံကိုလည်းတွဲရမှာဖြစ်သလိုစူးတွေကိုလည်းတွဲရမှာဖြစ်ပါတယ်။ခါတိလာတဲ့သင်ကန်းစာတွေကိုရယူနိုင်တဲ့အစိတ်ပွင့်တချို့ကိုလည်းတွေ့ရမှာဖြစ်ပါတယ်ခင်ဗျာ။ဘုရားရှင်ရဲ့ဂုံကျေးဇူးတော်ကိုခံစားရရှိတွေ့ထိနိုင်တဲ့ဆာလံဥယျာဉ်ကြီးဖြစ်တဲ့အကြောင်းနဲ့ဆာလံကျမ်းကိုစတင်မလေ့လာမီဆာလံကျမ်းလေ့လာမှုဏ္ဍန်ပိုင်းအဖြစ်ဒေါက်တာထွန်းမြတ်အေးကအခုလိုအစုံအလင်ဖော်ပြမှာဖြစ်ပါတယ်
။လေးစားအပ်ပါတော့တောတတ်ရှင်အပေါင်းတို့ဒီကနေ့ဒီအချိန်မှာတော့နှုတ်ကပတ်တော်ကိုစိတ်ဝင်စားသူလူတိုင်းနားဆင်ဖို့စောင့်မျှော်နေမှာဖြစ်တဲ့ဆာလံအမိရှိလင်္ကာများနဲ့ဖွဲ့ဆိုထားသောကျမ်းကြီးကိုလေ့လာဖို့ရောက်ရှိလာပါပြီ။ဆာလံဆရာဟာဟေဘရဲဘာသာအရာချီးမွမ်းခြင်းအသံများ praises လို့အဓိပ္ပာယ်ရပါတယ်။တချို့ကျတော့လေဘုန်းတော်ဘွဲ့စာပေတစု book of praises လို့ဘာသာပြန်ဆိုတာလည်းရှိပါတယ်။အဲ့ဒါကတော့ဟေဘရဲခေါ်ဂျူးလူမျိုးတို့ရဲ့ရှုထောင့်စာလံတီချင်းများကိုအတိတ်ပဲပြန်ဆိုပြီးတော့နားလေခံယူမှုပဲလို့ကျွန်တော်ဆိုချင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့စာလံတီချင်းများဆိုတဲ့အခေါ်အဝေါ်ဟာအရင်းခံအားဖြင့်ဂျူးအခေါ်အဝေါ်ကယူလာတဲ့ဝေါ်ဟာရမဟုတ်ပါဘူး။ဂရိတို့ရဲ့ဝေါ်ဟာရဖြစ်တဲ့ Selmos ဆိုတာကနေတိုက်ရိုက်ဆွဲယူသုံးဆွဲလာတာဖြစ်ပါတယ်။အဲ့ဒီဂရိတွေရဲ့စာလံတီချင်းအပေါ်မှာနားလေခံယူထားတာကတော့ဗိမာန်တော်ဤချီးမွမ်းတေးများလို့ဆိုထားပါတယ်။တော်ရီမဟုတ်ဗိမ္မာန်တော်မှာကိုးကွယ်ဝတ်ပြုခြင်းအတွေ့ဖျားသခင်ဤဓမ္မတေးများလို့လေသူတို့ကဆိုလိုပါ रे ဘာကြီးပဲပြောနေနေကျွန်တော်အဖို့ကတော့ဘုန်းတော်ဘွဲ့လို့ခံယူတဲ့ဂျူးအမြင်ဗိမ္မာန်တော်ရဲ့ဓမ္မတေးများဆိုတဲ့ဂရိတို့ရဲ့အမြင်အကုန်လုံးဟာသူ့အနေနဲ့သူမှန်တယ်လို့ပဲခံယူကြရမှာပါအခုဒီဆာလံတီချင်းများကိုဘသူကရေးဖွဲ့တယ်လဲဆိုတာကိုဆက်လက်စဉ်းစားရပါတော့မယ်ဆာလံဓမ္မတီချင်းများကိုဒါဝိမင်းကြီးရေးဖွဲ့တယ်ရေးဖွဲ့တယ်ဆိုပြီးတော့အမြဲပြောနေပြီမယ်အမှန်တကယ်ပါဝင်ရေးသားတဲ့လူတွေအများကြီးရှိနေပါသေးတယ်အဲ့ဒီအထက်မှာအထင်ရှားဆုံးသူကတော့ဣသရေလသမိုင်းရဲ့ဒုတိယမြောက်ဘုရင်ကြီးဒါဝိမင်းကြီးကိုယ်တိုင်ဖြစ်တယ်အဓိကအားဖြင့်တည်ခြင်းပေါင်းအနည်းဆုံး83ပုဒ်တို့ဟာသူ့လက်ရာတွေ့ကြီးပဲဖြစ်တယ်ဒါအပြင် Orphanic Psalms လို့ခေါ်တဲ့ဘဝပြည့်အထီးကျန်တယောက်ရဲ့ငိုကြွေးမြည်တမ်းသံပေါင်းများစွာတို့ကိုလေဒါဝိမင်းကြီးသာလျှင်အဓိကဖော်ကြည့်ရေးသားခဲ့ပါတယ်။ဒါကြောင့်မို့လို့လေဆာလံတီချင်းတွေကိုကိုးကားမယ်ဆိုတဲ့အခါတိုင်းမှာဆာလံဆရာဒါဝိမင်းကြီးရဲ့လို့ပဲကျွန်တော်တို့အများစုဟာနှုတ်ကြိုးခေါ်ဝေါ်နေကြခြင်းဖြစ်ပါတယ်။ဆာလံတေးတွေကိုဒါဝိမင်းကြီးရေးဖွဲ့ထားဟာလေသူခေတ်ကာလအခြေအနေမှာဘုရားသခင်ကိုလူသားတွေကဗိမ္မာန်တော်မှာကိုးကွယ်ရန်အတွက်ရွတ်ဆိုနိုင်ဖို့အတွက်သူသီးသန့်ရည်ရွယ်ရေးဖွဲ့တာလို့ကျွန်တော်တို့ဆိုနိုင်ပါတယ်။ဒါကြောင့်မလို့တခြားရေးဖွဲ့သူတွေအကုန်လုံးတဲ့ဒါဝိမင်းကြီးရဲ့ချီးမွမ်းခြင်းအသံများအဖြစ်သာလျှင်ပို့ပြီးတော့ပေါ်လွင်ထင်ရှားနေရတာလည်းဖြစ်ပါတယ်။အဲ့ဒီတော့အများစုသောဆာလံတီချင်းတွေကိုဒါဝိကရေးဖွဲ့တာဆိုရင်ကြံတဲ့အချို့သောဆာလံတွေကိုဘသူတွေကရေးခဲ့ကြသလဲဆိုတာကိုဆက်ပြီးတော့စဉ်းစားဖို့လိုလာပြန်ပါတယ်။ဟုတ်ပါတယ်။ကဘာဦးကျမ်းမှအစကျမ်းကြီး၅ဆောင်ကိုရေးသားခဲ့သူမောရှိရဲ့လက်ရာဟာတပုတ်သောဆာလံတီချင်းအဖြစ်ပါဝင်နေတာကိုထူးထူးခြားခြားတွေ့ရပါတယ်။အဲ့ဒါဟာ90ခုမြောက်သောဆာလံပါပဲ။ပြီးတော့ရှောလမုန်မင်းကြီးရဲ့လက်ရာများဟာလည်းနှစ်ပုတ်ပါဝင်ပါတယ်။ပြီးတဲ့နောက်ဒါဝိရဲ့ခစ်ကဂီတဆရာကြီးများဖြစ်တဲ့ကောရာဤသားများလို့ဆိုတဲ့ပုဂ္ဂိုလ်တွေကလည်းဆာလံ7ပုတ်ရဲ့လင်္ကာရှင်ကြီးများအဖြစ်ပါဝင်နေတယ်လို့ဆိုပါတယ်။ဒါအပြင်အဲ့ဒီဆာလံတေးတွေထဲမှာဟေဇကီးဆိုတဲ့ယူဒရှင်ဘုရင်ရေးဖွဲ့တဲ့ဘုန်းတော်ဘွဲ့တွေကလည်း10ပုတ်လောက်ပါဝင်တယ်လို့ဆိုပါတယ်။အာသတ်ဆိုတဲ့ဒါဝိရဲ့ဗိမ္မာန်တော်တီစဉ်ကတေးဂီတဆရာတဦးရဲ့တီချင်းတွေအချို့လည်းပါဝင်တယ်။အဲ့ဒီနေ့အဖြစ်ဆာလံတီချင်းပေါင်းဟာစုစုပေါင်းအပုတ်150ရှိသွားပါတယ်။အ အဲ့ဒီအာသတ်အပြင်ဟိမန်အေသန်ဆိုတဲ့လူတွေရဲ့လက်ရာတွေလည်းပါဝင်တယ်လို့ပြောပါတယ်အဲ့ဒီဂီတဆရာကြီးတွေဟာဒါဝိဒ်ခေတ်မှာဗိမာန်တော်ကြီးတည်ဆောက်တဲ့နေရာမှာဂီတပညာရှင်များအဖြစ်ပါဝင်တာဝန်ထမ်းဆောင်ခဲ့ကြရတယ်ဆိုတာကိုဓမ္မရာဇဝင်တွေနဲ့ရာဇဝင်ကျုပ်ပထမစာဆောင်အခန်းကြီး14 15တို့မှာပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့အများကြီးတွေ့လာမှာပါကျွန်တော်တို့အဖို့ဆာလံတီချင်းများအားလုံးရဲ့အဓိကဥတီဖော်ပြမယ်အချက်ကတော့မေရှိယသို့မဟုတ်ကယ်တင်ပိုင်သောအရှင်ခရစ်တော်ရဲ့အကြောင်းပဲဖြစ်ပါလေ။ဘုရင်ဖြစ်တော်မူသောကယ်တင်ရှင်နဲ့သူ့ရဲ့နိုင်ငံတော်ဆရာကိုအကျယ်တွင်ဥတီဖွဲ့ဆိုသွားလိမ့်မယ်လို့လည်းကျွန်တော်ကြိုတင်ဖော်ပြထားနေကြပါလေ။သောကျက်ကြသောဝေါ်ဟာရကိုဒီဆာလံတီချင်းတွေကြားမှာရှာလိုက်မယ်ဆိုရင်တော့အင်မတန်လွယ်ကူစွာတွေ့ရပါလိမ့်မယ်။အဲ့ဒီသောကျက်ဝေါ်ဟာရကတော့တခြားမဟုတ်ပါဘူး။ဟာလေလုယာဒီဟုသောဂုံတော်ကိုချီးမွမ်းခြင်းအသံပဲဖြစ်ပါလိမ့်မယ် Praise the Lord ချီးမွမ်းကြလောဆိုတဲ့ဒီဟာလေလုယာရဲ့အ내အတိတ်တွေဟာအပေါ်ယံဆန်တဲ့လောကအသံမဟုတ်ပါဘူးလူနှလုံးသားပုတ်ကနေပောက်ကွဲပေါ်ထွက်လာတဲ့အသံသာဖြစ်တဲ့အကြောင်းဒီနေရာမှာကျွန်တော်ဖော်ပြလိုက်ပါရစေအရေးအတွက်ပေါင်း150ရှိနေတဲ့ဒီတေးတိချင်းတွေတဲ့မှာကျွန်တော်တို့ဖို့ဆာလံတိချင်းအမှတ်စဉ်50ရေအမှတ်စဉ်150တို့ရေဟာအဓိကရသောကြံမြဖြစ်တဲ့နယ်လို့ကျွန်တော်ကအကဲဖြတ်ချင်ပါလေ။အဲ့ဒီထက်က50ခုမြောက်သောဆာလံကျမ်းဟာအာသတ်ဆိုတဲ့တည်ခြင်းရေးဆရာကနေဆက်ဆိုတဲ့တည်ခြင်းဖြစ်ပြီးတော့တခြားဆာလံတွေတဲ့ဘုရားသခင်ရဲ့တရားစီရင်ခြင်းအကြောင်းကိုအတိတ်ပဲပုံမှုများပြားစွာဖွင့်ဆိုပေးထားတယ်။ဖွင့်ဆိုရမှာပုံမှုထိမိတိကျမှုရှိတယ်လို့ကျွန်တော်ဆိုချင်ပါလေ။150ခုမြောက်သောဆာလံသို့မဟုတ်နောက်ဆုံးသောဆာလံကတော့ဟာလေလုယာဆိုတဲ့ချီးမွမ်းသံများအထက်ထက်နဲ့ဆာလံကျမ်းအလုံးကိုညီကုန်းချုပ်ပေးလိုက်တဲ့ကျမ်းကြီးတစ်စုဖြစ်ပါတယ်။ဒါတော့ဂျေဇုတော်ကိုချီးမွမ်းကြလော Praise the Lord ဆိုတဲ့အသံဟာ Hallelujah ဒီဟုသောဝါဟာရအဖြစ်နဲ့150ခုမြောက်သောဆာလံအတွင်းမှာအထက်ထပ်ပါဝင်ထားတယ်။ဆာလံတည်ခြင်းအကုန်လုံးကိုဒီ Hallelujah ဂျေဇုတော်ချီးမွမ်းသံဟာတွားရောက်ဆက်ဆက်ပေးနေတယ်။ဒါကြောင့်မလို့150ခုမြောက်သောဆာလံဟာ Chorus လို့ခေါ်တဲ့အကြောကြောပြန်ဆိုရာပဲ့တင်ထက်စီတော့ကြံ့ဖြစ်ရလိမ့်မယ်လို့ကျွန်တော်ယင်တဲ့မှာခန်းစားရပါတယ်။ဆာလံကျမ်းဤသဘောဆိုတာကိုကျွန်တော်ထပ်မံတင်ပြခြင်းပါတယ်။ဆာလံတီးတည်ခြင်းအပေါင်းတို့ဟာဘုရားသခင်ကိုအလွန်အားကိုးယုံကြည်ခြင်းရဲ့အကြောင်းလူသားတို့ရဲ့ပြင်းပြင်းပြပြရှီလွန်းလှတဲ့ယင်တွင်ခန်းစားချက်များရဲ့အကြောင်းပြီးတော့ဘယ်လိုမှအိန္ဒိယမဆင်နိုင်တဲ့လူရဲ့စိတ်လှုပ်ရှားမှုများရဲ့သဏ္ဍာန်ကြောက်မဲ့ဖွယ်သောဆုံးရှုံးခြင်းများစတဲ့အဖြစ်တစ်နှစ်များကိုမတမ်းပြုတ်ပေးထားတဲ့တေးတိချင်းတွေနုနယ်သောလင်္ကာတွေပဲလို့ကျွန်တော်ဆိုချင်ပါ रे အကယ်၍သာအခုခေတ်ကွန်ပျူတာမှတ်တမ်းမျိုးနဲ့သဘောတရားချင်းတွဲပြီးတော့တူအောင်နှိုင်းရှင်ကြည့်ပဲဆိုရင်လူသားတို့ရဲ့နှလုံးသားစိတ်အစဉ်ကဖြစ်စဉ်မျိုးစုံအကုန်လုံးကိုမှတ်တမ်းတွေစီကားစင်ကတိုးဖွဲ့ထိမ့်သိမ့်ပေးထားတဲ့နှလုံးသားအဘိဓာန်လို့လည်းဆိုရင်ရနိုင်လောက်တယ်လို့ကျွန်တော်တင်စားချင်ပါ रे လူတစ်ယောက်ချင်းအနေနဲ့ပြောရမယ်ဆိုရင်လေကျွန်တော်ကြုံတွေ့တဲ့ဓမ္မဆရာတိုင်းလူလူဟာဆာလံတိချင်းတွေကိုအလုံးနီးပါးနှစ်ချိုက်ကြတာကြီးပဲများပါလေ။နှုတ်ကပတ်တော်ရဲ့အလေဘဟုမှာရှိနေတဲ့ဒီဆာလံတိချင်းများကိုလူတိုင်းဟာခုံခုံမင်မင်ဖတ်ရှုကြတယ်။အလွတ်ရွတ်ဆိုတတ်ကြတယ်၊ကြက်မှတ်ကြတယ်။ဒီကျမ်းလင်္ကာတွေအပြင်လေစိတ်ဝိညာဉ်ခွန်အားများရယူတတ်ကြစမြဲပဲလို့ကျွန်တော်ဆိုချင်ပါလေ။အထူးသဖြင့်136ခုမြောက်သောဆာလံဟာဆိုရင်နှုတ်ကပတ်တော်တအုပ်လုံးရဲ့အလေတဲ့တဲ့ကနေပြီးတော့ထာဝရဘုရားရဲ့သမာတရားဂုံကျေးဇူးတော်ကိုချီးမွမ်းထောမနာပြုပေးနေတယ်လို့ကျွန်တော်ဆိုချင်ပါတယ်။ Saint Augustine ဆိုတဲ့ပုဂ္ဂိုလ်ကြီးကဆာလံတီချင်းများဟာအသင်းတော်တို့အဖို့နှုတ်ကပတ်တော်ရဲ့အနှစ်ချုပ်ပဲဖြစ်တယ်လို့ဖော်ပြခဲ့တယ်လို့ Ambrose ဆိုတဲ့ပုဂ္ဂိုလ်ကြီးကတော့ဆာလံတီချင်းများသည်ကမ္ဘာအသင်းတော်များ၏တစ်ခုတည်းသောသံပြိုင်တေးများဖြစ်ကြ၏ဆိုပြီးတော့ဂုံပြုလိုက်ပါတယ်။မာတင်လူသာဆိုတဲ့ပုဂ္ဂိုလ်ကြီးကလည်းဆာလံကျမ်းဆရာဟာတန်ရှင်းသူတိုင်းစွဲကြံရကြံမယ်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဂျွန်ကယ်ဗင်ဆိုတဲ့သူကတော့လူသားတို့၏စိတ်အစဉ်မှအရေးအသွေးများအားလုံးကိုဆာလံတည်ခြင်းတွေဟာအသက်သွင်းပေးနေတယ်လို့မှတ်ချက်ချခဲ့ပါတယ်။လူသားတွေမှာစိတ်ပိုင်းဆိုင်ရာလှုပ်ရှားမှုပေါင်း126မျိုးရှိတယ်ဆိုပြီးတော့စိတ်တဗေဒပညာရှင်တယောက်ကပြောမှုပါတယ်။သူဖော်ပြချက်ဟာခိုင်လုံမှုဘလောက်ရှိပြီးတော့ဘလောက်ဟုတ်တယ်မဟုတ်ဘူးဆိုတာကိုကျွန်တော်အကုန်အစင်မသိပါဘူးဒါပေမဲ့အဲ့ဒီ126မျိုးသောစိတ်လှုပ်ရှားခြင်းအကုန်လုံးကိုတော့ဆာလံကျမ်းတွေဟာမလွတ်စရန်ဖော်ပြနိုင်တယ်အကုန်အစင်ဖော်ပြနိုင်တာဟာလေအေကန်အမှန်ပဲဖြစ်တယ်ဆိုတာကိုကျွန်တော်ရဲရဲကြီးဒီနေရာမှာဆိုချင်ပါတယ် ဘာဖြစ်လို့လဲဆိုတော့လူတ ত্ত্ব ဝါတို့ရဲ့အတွေ့အကြုံအလုံးစုံကိုဆာလံကျမ်းဟာခြုံငုံမိထားတဲ့ကျမ်းဖြစ်ပါတယ်။ဖြစ်စေအောင်လို့လဲဘုရားသခင်ရဲ့ဝိညာဉ်တော်ဟာဒီဆာလံတည်ခြင်းများကိုလွှမ်းမိုးလမ်းပြထားခဲ့ပါတယ်။ဒါကြောင့်လဲကျွန်တော်တို့လူသားတွေရဲ့တန်တရာလမ်းအစ်စ်အချိုးတိုင်းအကွေတိုင်းမှာဆာလံတည်ခြင်းအပေါင်းတို့ဟာဒီအကွေရဲ့ကြံတန်မှုသို့မဟုတ်ချောမွေ့မှုနဲ့လျော်ညီတဲ့ဆာလံတည်ခြင်းတပုတ်ပုတ်ကိုတော့ပေးစွန့်နိုင်တာကြီးပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ကျွန်တော်ရဲ့နှလုံးသားခံစားချက်များနဲ့သူ့ရဲ့ဆာလံတည်ခြင်းသင်စဉ်တစ်ခုခုဟာအစဉ်တစိုက်တိုက်ညီတိုက်ဆိုင်မြဲတယ်လို့ကျွန်တော်ဆိုချင်ပါတယ်။ဟုတ်ပါတယ်။ကျွန်တော်ရဲ့ဘဝအသက်တာမှာဆိုရင်မပြောချင်လောက်အောင်ဆိုးရွားတဲ့အခြေအနေတွေအောက်ကိုကျွန်တော်ရောက်သွားခဲ့ပြီပါတယ်။ကမ်းမမြင်လမ်းမမြင်ဆိုသလိုဘာကိုမျှော်မှန်းတန်းတရမှန်းတောင်မသိလောက်တဲ့အထိစိတ်ဆင်းရဲဒုက္ခဝေဒနာကိုကျွန်တော်ကြုံခဲ့ပြီပါတယ်။ဒါပေမဲ့ကျွန်တော်အဖို့အလွတ်ရနေတဲ့ဆာလံတည်ခြင်းတွေဟာအဲ့ဒီမှောင်မိုက်ဆင်းရဲခြင်းတွေကြားတဲ့မှာရွတ်ဆိုပြီးတော့ခွန်အားရယူစရာအဖြစ်ကျွန်တော်ကိုခွန်အားပေးခဲ့ပါတယ်။အလွန်ကောင်းမွန်တဲ့စိတ်ဝိညာဉ်အလင်းတန်းများကိုကျွန်တော်ရဲ့အာယုံအတွင်းမှာဆာလံတည်ခြင်းများအဖြစ်ရယူခံစားစေနိုင်ခဲ့ပါတယ်။ဟူကာဆိုတဲ့ပုဂ္ဂိုလ်ကြီးကတော့ဆာလံတည်ခြင်းတွေဟာနှုတ်ကပတ်တော်ရဲ့လှပမှွေးကြိမ်သောပန်းဥယင်ကြီးတစ်ခုနဲ့တူတယ်ဆိုပြီးတော့ဖော်ပြပါတယ်။ကျွန်တော်ကဒါကိုစိတ်စိတ်စဉ်းစားပြီးတော့ဆာလံတည်ခြင်းများဆိုတဲ့အနုယသမြောက်လှတဲ့အနုယသဘောင်စုံလင်လှတဲ့လင်္ကာဥယင်ကြီးတဲ့မှာပန်းပွင့်မျိုးစုံကိုတွေ့ရမှာဖြစ်တယ်လို့စူးကလေးတွေလည်းတွေ့ရတဲ့အခါမှာတွေ့ရလိမ့်မယ်။ခါသီးတဲ့သင်္ကန်းစာများရယူနိုင်တဲ့အစိတ်ပွင့်တချို့ကိုလည်းတွေ့တဲ့အခါမှာတွေ့ရလိမ့်မယ်။ဒီဥယင်ကြီးကိုတပတ်လှည့်ကြည့်လိုက်ရင်တော့ဖျားသခင်ရဲ့ကြီးမြတ်တော်မူသောဂုံကျေးဇူးတော်များဟာဒီဥယင်မြင့်ကွင်းများကနေတဆင့်ပိန်မွေးစွာခံစားထိတွေ့ရရှိနိုင်တယ်ဆိုတာကိုဒီကျမ်းကြီးဟာတက်တည်ဖော်ပြသွားလိမ့်မယ်လို့ကျွန်တော်တွေးခေါ်မိပါတယ်။ဟုတ်ပါတယ်။ဒွန်ဆိုတဲ့ပညာရှင်ကြီးကဆာလံတည်ခြင်းတွေဟာလှုပ်ဆောင်စရာအချက်တွေရဲ့ပေးဆက်ရန်အချက်တွေရဲ့ကိုရောနှောသမညှက်ညှက်တာပေးစွန့်နိုင်တယ်လို့သူ့ရဲ့အယူအဆကိုဖော်ထုတ်ထားပါတယ်။ဒါဟာအလွန်ကောင်းတဲ့မှတ်ချက်လို့ကျွန်တော်ဆိုချင်ပါတယ်။ Heart ဆိုတဲ့ပုဂ္ဂိုလ်ကြီးကလည်းဒီအတိုင်းပါပဲ။ဘယ်အချိန်ဘယ်ကာလနဲ့ဘယ်အခြေအနေမှမဆိုမွတ်ဆိုနေအပ်တဲ့အသင်းတော်တို့အတွေ့တေးတည်ခြင်းများဟာဆာလံတည်ခြင်းများဖြစ်တယ်လို့ဖော်ပြထားပါတယ်။ဆာလံတည်ခြင်းတွေဟာတကယ်တော့ရွေးကောက်တော်မူသောဣသရေလလူမျိုးတော်ရဲ့ကြားထဲကတည်သခြင်းတွေဖြစ်ပါတယ်။ဒါပေမဲ့ယုံကြည်သူခရိယန်တွေအားလုံးရဲ့အသက်တာကိုတွယ်ညှိစေပါတယ်။ယုံကြည်ခြင်းနှလုံးသားတိုင်းနဲ့အလိုအလျောက်တက်ဆိုင်ခြင်းရှိနေစေပါတယ်။အခုသင်သိရသောတမန်ကျမ်းကိုရေးသားပြုစုခဲ့တဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီကတော့အလွန်ဆန်းသစ်တဲ့အယူအဆတစ်ခုကိုဆာလံတည်ခြင်းတွေနဲ့ပတ်သက်ပြီးတော့အခုလိုဖော်ပြထားပါတယ်။ဆာလံတည်ခြင်းများဟာကယ်တင်ရှင်သခင်ခရစ်တော်နဲ့ပြည့်ဝနေတဲ့ကြံများဖြစ်တယ်။ခရစ်တော်ရဲ့ပုံစွာရုပ်ဆင်းဟာဆာလံတည်ခြင်းတွေအပြင်ခရစ်ဝင်တို့တဲ့မလျော့သောမြင်ကွင်းကိုမြင်စေတယ်။ခရစ်ဝင်ကျမ်းတွေဟာကယ်တင်ရှင်သခင်ရဲ့တောင်ပေါ်ကိုတက်ရောက်ဆုတောင်းခြင်းအကြောင်းကိုဖော်ပြခဲ့သလိုဆာလံတည်ခြင်းတို့ကတော့သခင်ဆုတောင်းသံများကိုကျွန်တော်စီကိုဓာတ်ရိုက်ချထားပေးတယ်။ခရစ်ဝင်တို့အပြင်သခင်ရဲ့အသေးခံတော်မူခြင်းအကြောင်းကိုသိရတယ်ဆာလံတည်များအဖြစ်အသေးခံစဉ်ကာလသခင်ရဲ့ရင်ထဲမှာဘာတွေရှိတယ်ဆိုတာကိုနားလည်ထိတွေ့ရစေတယ်။ခရစ်ဝင်ကျမ်းဆိုတဲ့ဧဝံဂေလိဝမ်းမြောက်ဖွယ်သတင်းတွေအရကယ်တင်ရှင်ဟာကောင်းကင်ဘုံကိုတက်ကြွပြီးသွားတာကိုကျွန်တော်တို့မြင်တွေ့ခဲ့ရတယ်။ဆာလံကျမ်းများအရကောင်းကင်ဘုံပေါ်မှာတည်ရှိစိုးစံနေသောသခင်ကိုမြင်ရစေတယ်။ဒါကြောင့်ဆာလံတည်ခြင်းအပေါင်းတို့ဟာဝိညာဉ်အရှိန်တကူပြင်းထန်သောအသည့်တရားများထွန်းကားစေသောကြမ်းများသာဖြစ်တယ်ဆိုပြီးတော့သူခံယူတဲ့အကြောင်းကိုဖော်ပြလိုက်ပါတယ်ဒေါက်တာဂျေဗန်နန်မက်ဂီရဲ့ဆာလံတည်ခြင်းများနဲ့ပတ်သက်လို့အလွန်ကောင်းမွန်သောခံယူချက်ပဲဖြစ်ပါတယ်ဒီခံယူချက်တွေနဲ့ပတ်သက်လို့တကယ်ဆန်းစစ်ကြည့်ရင်ဘယ်သူညှင်းနိုင်မှာပါလဲလို့ကျွန်တော်ကမေးခွန်းထုတ်ချင်ပါတယ်ဟုတ်ပါတယ်မညှင်းနိုင်လောက်အောင်အထောက်အထားတွေကရှိနေပြီဖြစ်နေလို့ပါရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး24အငယ်25ကနေ32အတွင်းမှာရှင်ပြန်ထမြောက်လာတဲ့သခင်ဟာညနေနေဝင်ရီရောအချိန်ကလေးမှာသူရှင်ပြန်ထမြောက်တာကိုမယုံတည်ုံဖြစ်နေတဲ့ခရီးသည်နှစ်ဦးကိုအေးမောက်ဆိုတဲ့ရွာကလေးကိုသွားတဲ့လမ်းပေါ်မှာအခုလိုပြောဆိုခဲ့တာကိုကျွန်တော်ပြန်လည်ဖော်ပြခြင်းပါတယ်ကိုတော်ကလည်းပရောဖက်ဟောပြောသောစကားများကိုယုံနိုင်အောင်ဉာဏ်မရှိစိတ်ခိုင်မာသောသူတို့ခရစ်တော်သည်ဤသို့ပင်အသေးခံ၍မိမိဘုံစည်းစိမ်တော်ကိုဝင်စားရမည်မဟုတ်လောဟုမိန့်တော်မူ၏သောခါမောရှိဤကျမ်းစာမှစ၍ပရောဖက်တို့ဤကျမ်းစာများ၌ကိုတော်ကိုရည်မှတ်၍ရေးထားသမျှသောကျမ်းစာချက်အနှစ်ကိုရှင်းလင်းစွာဖော်ပြတော်မူ၏ထိုတပည့်တော်တို့သည်သွားသောရွာအနီးသို့ရောက်သောအခါကိုတော်သည်ထိုရွာကိုလွန်၍သွားအံ့သောအချင်းအရာကိုပြတော်မူခြင်း ထိုသူတို့ကကျွန်ုပ်တို့နှင့်အတူဝင်၍နေပါညာဥယံအချိန်ရှိပြီမိုးလည်းချုပ်ပါသည်ဟုကိုတော်ကိုကြက်ကြက်သွေးဆောင်ကြ၏ထိုကြောင့်သူတို့နှင့်အတူနေခြင်းဟာဝင်တော်မူ၏စပွဲ၌သူတို့နှင့်အတူလျောင်းတော်မူစဉ်မုန်ကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှမုန်ကိုဖဲ့၍သူတို့အားပေးတော်မူသည်တွင်သူတို့သည်မျက်စိပွင့်လင်း၍ကိုတော်ဖြစ်သည်ကိုသိကြ၏ထိုအခါကိုတော်သည်ကြွယ်တော်မူ၏တပည့်တော်တို့ကလည်းလမ်းခရီး၌ငါတို့နှင့်ဟောပြော၍စံစာအနှစ်ကိုဖွင့်ပြတော်မူသောအခါငါတို့စိတ်နှလုံးသည်ယိုဖိတ်မတက်ဖြစ်သည်မဟုတ်လောဟုအချင်းချင်းပြောဆိုကြ၏အဲ့ဒီအထက်ကကိုတော်ကိုရီမှတ်၍ရေးထားသမျှသောစံစာချက်များလို့ဆိုတဲ့အထက်မှာအခုကျွန်တော်လေ့လာရမယ့်ဆာလံပီချင်းများဟာလင်္ကာယမြောက်သောဗျာဒိတ်များအဖြစ်ပါဝင်နေလို့ဖြစ်ပါတယ်အဲ့ဒီလိုအမည်နာမနဲ့အခုဖတ်ခဲ့တဲ့ကျမ်းထဲမှာရှင်လုကာကမဖော်ပြခဲ့ပေမယ့်ရှေ့ဆက်ပြီးမကြခင်မှာကေတင်ရှင်ရဲ့ကိုတော်တန်ရဲ့နှုတ်တော်ကနေပြီးတော့ဆာလံကျမ်းမြတ်ကိုထည့်သွင်းခဲ့ပြန်ကြောင်းကိုအခုလို့တွေ့ရပါတယ်။အဲ့ဒါကတော့စောစောကဇဝေဇဝါဖြစ်နေတဲ့သူတွေနဲ့တကွာ။နောက်ထပ်ကြောင်စီစီဖြစ်နေသေးသူတပည့်တော်ဆက်တပါးတို့ကိုယ်တိုင်ကိုခရစ်တော်ရဲ့ပြောစကားပဲဖြစ်ပါတယ်။ဒါကိုရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး24အငယ်36ကနေ44အတွင်းမှာအခုလို့တွေ့ရခြင်းပါပဲထို့သောအချင်းချင်းပြောဆိုသောအခါယေရှုသည်သူတို့အလယ်၌ရပ်တော်မူလျက်သင်တို့အားငြိမ်သက်ခြင်းဖြစ်စေသည်ဟုမိန့်တော်မူ၏တပည့်တော်တို့သည်တဆေကိုမြင်သည်ဟုစိတ်ချနှင့်ထိတ်လန့်ကြောက်ရွံ့ခြင်းသို့ရောက်ကြ၏ကိုတော်ကလည်းအဘယ်ကြောင့်တုန်လှုပ်ခြင်းရှိကြသနည်းအဘယ်ကြောင့်အထူးထူးအထွေထွေသောစိတ်ရှိကြသနည်းငါလက်ကိုကြည့်ကြလော့ငါခြေကိုလည်းကြည့်ကြလော့ငါကိုယ်ပင်ဖြစ်၏ငါကိုကြည့်ရှုစမ်းသပ်ကြလော့ငါသည်သင်တို့မြင်သည်အတိုင်းအယိုးအသားနှင့်ပြည့်စုံ၏တဆေမြည်သည်ကဤကဲ့သို့မပြည့်စုံဟုမိန့်တော်မူလျက်လက်တော်ခြေတော်တို့ကိုတပည့်တော်တို့အားပြတော်မူ၏ထိုသူတို့သည်အံ့ဩ၍ဝမ်းမြောက်သောအားဖြင့်မယုံနိုင်ဘဲနေသေးသောအခါသင်တို့၌စားเสียရတစုံတစ်ခုရှိသလောဟုမေးတော်မူလျင်ငါခင်တပိုင်းနှင့်ပြားလက်ဖို့ကိုကတ်ပေးကြ၏ကိုတော်သည်ယူ၍သူတို့ရှိမှစားတော်မူ၏တဖန်မိန့်တော်မူသည်ကမောရှေ၏ပညတ်တိကျမ်းစာ၌၎င်းပရောဖက်တို့၏ကျမ်းစာ၌၎င်းဆာလံကျမ်းစာ၌၎င်းငါကိုရီမှတ်၍ရေးထားသမျှသောအချက်တို့သည်ပြည့်စုံရမည်ဟုငါသည်သင်တို့နှင့်အတူရှိစဉ်အခါသင်တို့အားဟောပြောသောအကြောင်းအရာတို့ကဤအကြောင်းအရာဖြစ်သည်ဟုမိန့်တော်မူ၏မိတ်ဆွေအပေါင်းတို့ခမညာဆာလံသီချင်းတို့ရဲ့လင်္ကာယသတို့အလဲမှာကယ်တင်ရှင်သခင်ခရစ်တော်ရှိနေတယ်လို့ကျွန်တော်တို့ခံယူနိုင်ပါတယ်ဒါကိုကျွန်တော်ကအမြဲညွန်ပြနိုင်ပါသလားလို့မေးရင်တော့မညွန်ပြနိုင်ပါဘူးအဲ့ဒီလောက်အထိကျွန်တော်ဒီဟူသောအပြစ်သားမှာဝိညာဏတတ္တိဒုမရှိဘူးဆိုတာကိုကျွန်တော်ဝန်ခံရပါလိမ့်မယ်။ဒါပေမဲ့တန်ရှင်းသောဝိညာဉ်တော်ရဲ့လမ်းပြတော်မူခြင်းကျေးဇူးတော်ဟာမေရှိယနဲ့တိုက်ရိုက်သက်ဆိုင်တဲ့ဆာလံကျမ်းပေါင်းများစွာတို့ကိုကျွန်တော်မှအစမိတ်ဆွေတို့တဦးစီကိုရှင်းလင်းပြတ်သားစွာနဲ့ဒီကယ်တင်ရှင်းအကြောင်းကိုဗျာဒိတ်ပြုသွားလိမ့်မယ်။နားလည်သွားစေလိမ့်မယ်လို့ကျွန်တော်ကြိုတင်ဖော်ပြထားနှင်ကြပါရစေ။ဟုတ်ပါတယ်။အ ਨੇ ဆုံးမေရှိယအတွက်ဘုန်းတော်ကိုတိကျူးဖွဲ့နဲ့ဖော်ပြသောဆာလံပီချင်းပေါင်း16ပုဒ်ရှိပါတယ်ကေတင်ရှင်ရဲ့ဖွားမြင်တော်မူခြင်းကေတင်ရှင်ရဲ့အသက်တာကေတင်ရှင်ရဲ့အသေးခံတော်မူခြင်းရှင်ပြန်ထမြောက်တော်မူခြင်းကေတင်ရှင်ရဲ့ဘုံအစရိတော်ကေတင်ရှင်ရဲ့ယစ်ပရောဟိတ်ပြုခြင်းရှင်ဘရင်ဖြစ်တော်မူခြင်းနဲ့တကွပြန်လဲကြွလာတော်မူခြင်းစရာဒီကိုဒီကျမ်းတွေဟာရှင်းရှင်းလင်းလင်းကြီးတင်ဆက်ပေးသွားမှာဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ခမညာအကန့်အသတ်နဲ့သာလျှင်ဘောင်တစ်ခုကုတ်ပြီးတော့ဆာလံကျမ်းတို့အကြောင်းကိုတင်ပြရမယ်ဆိုရင်တော့ဒီကျမ်းတို့ဟာယူရခေါ်ဣတရီလသမိုင်းကလူသားတို့ဖွဲ့ဆိုတာဖြစ်တဲ့အလျောက်ကေတင်ရှင်နဲ့ဣတရီလနဲ့ကေတင်ရှင်ဆိုတဲ့အမြင်ကိုသာပို့ပြီးတော့ခန်းစားရစေအောင်ဖော်ပြသလိုဖြစ်နေမယ်လို့ဆိုနိုင်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီလိုရွေးကောက်တော်မူသောလူသားနဲ့ကေတင်ရှင်တို့ရဲ့ကြားမှာပြတ်သားစွာဖော်ပြထားတာကတော့ပုံကန်တတ်သောလူဘီဇသဘောတရားဖြစ်နေပါလေဒီအချက်ဟာလူပေါင်းလောကတစ်ခုလုံးကိုသိစေခြင်းတဲ့အချက်ဖြစ်လာရပါလေဒါဟာကေတင်ရှင်ရဲ့ဒုတိယအချိန်ကြွလာတော်မူပြီးတဲ့နောက်ဗျာဒိတ်ကျမ်းရဲ့မျှော်မှန်းချက်အရကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ထောင်တဲ့အချိန်ကြမှာလူသားတို့ရဲ့ကမ္ဘာလောကမှာပြေဝဆုံလင်သောငြိမ်းချမ်းသာယာဝပြောခြင်းရှိလိမ့်မယ်ဆိုတဲ့ဓမ္မရေးရာအယူအဆကိုလေခိုင်ခန့်စွာတက်ပြီးပြသွားခြင်းဖြစ်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်နောက်တစ်ခုကတော့ဂျူးခေါ်ဣသရေလလူအဖွဲ့အစည်းရဲ့ရှေးခေတ်ကိုးကွယ်မှုမှာအတိတ်ကကြာနေတဲ့ဒီတိချင်းလင်္ကာတွေဟာအကယ်၍သာတန်ရှင်းသောဝိညာဉ်တော်ကိုအာကိုခိုလုံပြီးတော့ဘာသာပြန်မယ်ဆိုရင်ပြန်ဆိုသူရဲ့ဝိညာဉ်ရေးသဘောတရားခံယူမှုအမြင်ကျဲမှုတို့အပေါ်မှာမူတည်ပြီးတော့ဘုရားသခင်ရဲ့ကယ်တင်ရှင်ယေရှုတရားသည် လူသားတိုင်းတို့နှင့်သက်ဆိုင်ဤဆိုတဲ့အချက်ကိုပို့ပြီးတော့မြင်လာရစီမှာဖြစ်ပါလေ။ဥပမာပေးရမယ်ဆိုရင်ဘဲဆာလံတီချင်းမှမှဖျားသခင်ဤသားများဆိုတာကိုမသုံးစွဲထားပါဘူး။အဲ့ဒီအတိုင်းပါပဲ။ဖျားသခင်ဖြစ်တော်မူ၍အဖဟုခေါ်ဝေါ်ခြင်းဆိုတာကိုသာဒီလင်္ကာများမှအတိတ်ပဲဖွင့်ဆိုသွားရပါလိမ့်မယ်။အဲ့ဒီအတိုင်းပါပဲ။သင်ရှင်းသောဝိညာဉ်တော်ဤလမ်းပြတော်မူခြင်း။သင်ရှင်းသောဝိညာဉ်တော်ဤတည်ရှိခြင်းလူသားအလုံးတို့ရဲ့ခရစ်တော်အားဖြင့်ရယူရာကျေးဇူးတော်နဲ့မျှော်လင့်ခြင်းဆရာတွေ့ကိုခရစ်ဝင်ကျမ်းများကဖော်ပြနိုင်တာမျိုးဒီဆာလံတည်ခြင်းတွေဟာဖော်ပြမှာမဟုတ်ပါဘူး။ဒါကြောင့်လဲအချို့သောဆာလံတည်ခြင်းတို့ကိုယုံကြည်သူတွေဟာအတိတ်ပဲလွဲမှားပြီးတော့ခံယူတာတွေ့နိုင်ပါတယ်။သဘောပြောရရင်ဒုတိယမြောက်ဆာလံသို့မဟုတ်ဆာလံနှစ်မှာဆိုရင်အချို့ကျမ်းစာဖတ်သူတွေနားမလည်နိုင်တာမျိုးတွေအများကြီးဖြစ်နိုင်ပါတယ်။တကယ်တော့ဒီကျမ်းဟာအသင်းတော်ကိုခရစ်တော်ဟာကောင်းကင်နိုင်ငံတော်သို့သိမ်းဆည်းခြင်း rapture မဟုတ်ပါဘူးခရစ်တော်ဒုတိယအကြိမ်ကြွလာတော်မူခြင်းနဲ့ယေရုရှလင်မြို့တော်ကိုဗဟုပြုပြီးတော့မြေကြီးပြင်ပေါ်မှာကောင်းကင်နိုင်ငံတော်ကိုဖြစ်တည်စေခြင်းတည်ထောင်ခြင်းအကြောင်းကိုသာရည်ညွှန်းထားပါတယ်အချို့အချို့သောဆာလံလင်္ကာတို့ဟာထာဝရဘုရားရဲ့တရားစီရင်ခြင်းတွေကျိန်ဆိုးမှုတွေပါဝင်နေတော့တချို့တချို့ယုံကြည်သူတွေအဖို့နားထွေတာတွေသဘောမကျတာတွေရှိနိုင်တာကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်ပြညတ်တော်ကာလရဲ့ဣသရေလလူအဖွဲ့အစည်းဟာပြညတ်တော်တွေကိုသာအဓိကထားပြီးတော့ထာဝရဘုရားကိုယုံကြည်ကိုးကွယ်ခဲ့ကြတယ်ဆိုတာကိုနားလည်ရင်ဒီမရှင်းမလင်းဖြစ်เสียအချက်တွေဟာအကုန်လုံးရှင်းလင်းသွားရပါလိမ့်မယ်အချို့သောဆာလံလင်္ကာတို့ဟာအဲ့ဒီခေတ်ရဲ့စစ်ပွဲကြီးတွေကြားမှာဆက်ဆူခဲ့ရတယ်ဒါကြောင့်စိတ်ရိပ်စိတ်ငွေလို့နဲ့မကင်းစင်ဘူးပြင်းထန်သောတရားစီရင်ခြင်းတို့အကြောင်းကိုဆက်ဆူသူတို့ဟာပေါ်ပြတောင်းဆိုသွားခဲ့ကြတယ်သူတို့ရဲ့နူးညံ့သိမ်မွေ့သောတည်ခြင်းဒီတဲမှပင်လျင်ထဲ့သွင်းပေါ်ပြသွားခဲ့ကြတယ်။ညီးတွားမြည်တမ်းတံများပြုတ်သွားခဲ့ကြတယ်ဆိုတာကိုကျွန်တော်တို့သတိပြုကြရပါလိမ့်မယ်။ဘယ်လိုပဲပြောပြောပါအကျွင်းမဲ့အာနာရှင်ဖြစ်တဲ့အနန္တတကုရှင်ဘုရားသခင်ဟာသူ့ကိုဆန့်ကျင်ပုံကံမှုနဲ့အလိုတော်ကိုမလိုက်နာခြင်းအပေါ်မှာဘယ်လိုသဘောထားတယ်ဆိုတာကိုဒီဆာလံတည်ခြင်းတွေဟာပွင့်ပွင့်လင်းလင်းပေါ်ပြသွားမှဖြစ်တဲ့အကြောင်းကြိုတင်အစီရင်ခံထားပါရစေ။ကျွန်တော်ကသင်သိရသောသမာကျမ်းသင်ခန်းစာအဆက်ဆက်ကလေးကအကျွေးမဲ့အာနာကိုပိုင်သသောဘုရားသခင်ရဲ့အကြောင်းကိုဖော်ပြသွားခဲ့ပါတယ်။ဒီဘုရားသခင်ရဲ့ကြောက်မဲ့ဖွယ်စီရင်ပိုင်ခြင်းတွေဟာလူသားတို့ကြိုက်ကြိုက်မကြိုက်ကြိုက်တည်နေမြဲဖြစ်တယ်ဆိုတာကိုအခုဆာလံကျမ်းတွေအဖြစ်ပုံမထင်ရှားလာစေရမှာဖြစ်ပါတယ်။အဲ့ဒီအချက်တွေကိုတွေ့ရတဲ့အချိန်မှာခရစ်တော်ရဲ့ကြီးစုနဲ့ဂရုနာတော်ကိုခံစားပြီးတော့ယန္တူတို့ကိုပင်ချစ်ခင်ကြရမည်ဆိုတဲ့ပရိညင်သစ်ကိုယုံကြည်ကြတဲ့ခရစ်ယာန်တွေဟာဒီဆာလံတည်ခြင်းတွေအဖြစ်စိတ်ထဲမှာမကြေမနပ်ဖြစ်မှုတွေပေါ်ထွက်နိုင်ပါတယ်။စိတ်ထဲမှာခွတ်တူတူဖြစ်ရတဲ့အတွေးတွေပေါ်ထွက်နိုင်ပါ रे ဒါဟာဖြစ်တဲ့ဖြစ်တတ်တဲ့လူသဘာဝနဲ့လူအတွေးကဖြစ်ပေါ်လာတဲ့ခံစားချက်တွေပါသိပြီးတော့မဆန်းလာပါဘူးအပြစ်လဲမဆိုချင်ပါဘူးဒါပေမဲ့ကိုဖြစ်ချင်တဲ့ဆန္ဒတွေကိုအသာနပေးချေဒီမြေကြီးပေါ်မှာဘုရားသခင်ဟာစီရင်ပိုင်ခွင့်အပြည့်အဝရှိတယ်စီရင်လျက်လဲရှိနေသေးပဲဖြစ်တယ်ဆိုတာကိုအစဉ်သတိရရင်ဝယ်ပိုက်ရင်တဲ့ဒီဆာလံသင်ခန်းစာများကိုစဉ်းစားနားဆွင့်ကြဖို့လိုပါလိမ့်မယ်ခရစ်တော်ကိုဆန့်ကျင်ရန်ပြုမဲ့ Antichrist ဆိုတဲ့ Antichrist ဟာသူ့တကိုးနဲ့သူ့အာဏာနဲ့ကမ္ဘာမှာပေါ်ထွန်းလိမ့်အောင်မယ်ဆိုတဲ့လူသားတို့အတိအကျမမျှော်မှန်းမတွက်ဆနိုင်သောအချိန်ကာလတစ်ခုဟာရှိနေတယ်ဆိုတာကိုနှုတ်ကပတ်တော်အားဖြင့်ကျွန်တော်တို့နားလည်ထားရပါတယ်။ရောက်မလာသေးတဲ့အနာဂတ်အတိအကျရှင်းမပြနိုင်တဲ့စာရန်ကာလလို့ကျွန်တော်ဆိုချင်ပါတယ်။ဒီကနေ့ဒီကမ္ဘာမှာတောင်မှအဲ့ဒီ Antichrist ရှိနေပြီလားဆိုတဲ့အယူအဆတွေဟာလေကမ္ဘာမှာပေါ်ထွန်းနေပါတယ်။ဆိုးရုပ်ညဉ့်ညမ်းတဲ့ကာလအဝိဇ္ဇာတို့ကြီးစိုးသောကာလဟာအခုချက်ချင်းပဲရောက်ရှိနေပြီဆိုတဲ့အဆိုးအမြင်အတွေးအခေါ်တို့ခေါင်းထောင်နေပြီလို့လေကျွန်တော်တို့ပတ်ဝန်းကျင်သတင်းပလင်းတီမှာကြားနိုင်ပါလိမ့်မယ်ကျွန်တော်တို့အဖို့ကတော့ဘုရားသခင်လက်တော်တည်းမှာသာရှိတဲ့ဒီအချိန်ကာလကိုအသေးဆုပ်ကင်ထားပြီးတော့မှတ်ချက်မပေးချင်ပါဘူးကိုယ့်လက်ထဲမှာရှိနေတဲ့ကြီးစုနဲ့ဂရုနာတော်ကာလအကြောင်းကိုသာစဉ်းစားသခင်ချထားပေးတဲ့ကယ်တင်ရှင်တရားကိုသာယုံကြည်ခြင်းနဲ့ခိုင်မာအောင်ကြည်ဆောက်ဒါဟာအရေးအကြီးဆုံးနဲ့လက်တွေ့အကျဆုံးပဲလို့ကျွန်တော်မှတ်ယူမိပါတယ်။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။ဆာလံကျမ်းရဲ့လင်္ကာယစာပေတွေဟာအစဉ်သင့်တယ်လို့ရှောက်ပြီးတော့ဖော်ပြထားတာပဲလို့တချို့ကအယံပြောကြပါတယ်။ကျွန်တော်ကန့်ကွက်ပါတယ်။ပါဝင်သောဆာလံတေးသည့်ခြင်းအလုံးတို့သည်အစီအစဉ်အလွန်ကျနာနေသည်လို့ကျွန်တော်ပြတ်သားစွာဆိုချင်ပါတယ်။ဆာလံရဲ့တင်ပြမှုပုံစံဟာအထူးအံ့ဩဖို့ကောင်းတယ်လို့လည်းကျွန်တော်ကချီးမွမ်းကန်းဖွင့်နေပါတယ်။ကျမ်းတစ်ခုကိုအခြေခံမူအဖြစ်အရင်ချပြထားပြီးပြီဆိုရင်နောက်ထပ်ထွက်ပေါ်လာတဲ့ကျမ်းတွေဟာအဲ့ဒီအခြေခံမူဖြစ်တဲ့ကျမ်းကိုရှင်းလင်းအားဖြည့်သွားတဲ့ပုံစံနဲ့ဆာလံတည်ခြင်းအပေါင်းတို့ဟာ အစီအည်ဆက်ဆူထားခြင်းကိုကျွန်တော်တို့တွေ့ရပါတယ်။ဒီသဘောတရားကိုဆာလံ၁ကနေဆာလံ၈အတွင်းကကျမ်းတွေမှာပင်လျင်စောစောစီစီတွေ့သွားမှာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းအတန်ကြာကစပြီးတော့ဓမ္မအတွေ့အခေါ်ပညာရှင်တွေဟာဆာလံကျမ်းများနဲ့ပတ်သက်လို့သဘောတူလာတဲ့အချက်တခုရှိနေတာကိုဒီနေရာမှာကျွန်တော်ဖော်ပြခြင်းပါတယ်။အဲ့ဒါကတော့မောရှေကစတင်ရေးဖွဲ့လိုက်တဲ့ကဘာဦးကျမ်းထွက်မြောက်ရာကျမ်းဝတ်ပြုရာကျမ်းတော်လေရာကျမ်းနဲ့တရားဟောရာကျမ်းဆိုတဲ့ကျမ်းကြီး၅စုတို့ကိုဆာလံကျမ်းများဟာပြန်လည်ဂုံပြုထားတယ်။သူတို့နဲ့ထိမ့်ညှိဆက်ဆက်ပေးထားတယ်။ဒါကြောင့်ဆာလံလင်္ကာအပေါင်းတို့ဟာအဲ့ဒီကျမ်းကြီး၅စုအလိုက်အပိုင်းကြီး၅ပိုင်းခွဲပြီးတော့လေ့လာရမယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဟုတ်ပါတယ်။အဲ့ဒီလိုအပိုင်းအခြားလိုက်လေ့လာနိုင်ဖို့အတွက်လေကျွန်တော်အခုလိုပိုင်းခြားပြထားနှင်ခြင်းပါတယ်။တိဆာလံတိကနေပြီးတော့41အထိဟာကဘာဦးကျမ်းပိုင်းနဲ့ဆက်ဆက်ပါလေလူသားတို့ကောင်းကြီးခံရခြင်းလူသားတို့ဤကြဆုံခြင်းပြန်လဲ၍ကျေးဇူးတော်ကိုခံယူရခြင်းဆိုတာတွေ့ကိုဒီအပိုင်းမှာတွေ့သွားရပါလိမ့်မယ်နှစ်42ခုမြောက်သောဆာလံကနေပြီးတော့82ခုမြောက်သောဆာလံအထိထွက်မြောက်ရာကျမ်းများရဲ့သရုပ်ကိုဖော်ပြသွားပါမယ်ပျက်စီးလန်းလွဲခြင်းမှတဖန်ကဲတင်ခြင်းအကြောင်းတို့ကိုလူမျိုးတော်အဖြစ်တွေ့ရမယ်အပိုင်းပါပဲ383ခုမြောက်သောဆာလံမှ89အထိသောဆာလံတို့ဟာဝတ်ပြုရာကျမ်းများကိုအခြေခံတယ်လို့ဆိုရမှာဖြစ်ပါတယ်။မှောက်မိုက်ဖုံးလွှမ်းခြင်းနဲ့မိုးသောကာလအလင်းပေါ်ထွက်ခြင်းကိုဒီအပိုင်းဟာပြသသွားပါလိမ့်မယ်။တဲတော်ဗိမာန်တော်အိမ်တော်နဲ့ဝတ်ပြုကိုးကွယ်မှုများမပါဝင်တဲ့ကျမ်းရည်လို့ဒီအပိုင်းမှာမရှိတာကိုတွေ့ရပါလိမ့်မယ်။၄တောလေရာကျမ်းဂန္ဓာလို့ဆိုရမယ်။ဆာလံကျမ်းအခန်းကြီး90ကနေ106အထိအကျုံးဝင်တဲ့ဂန္ဓာအပိုင်းအခြားပါဝင်ပါတယ်။ပျက်စီးယိုယွင်းခြင်းများနဲ့အတူအကွဲအကားပြုတ်ခြင်းအကြောင်းများဖြစ်နေတာကိုတွေ့ရပါလိမ့်မယ်။၅တရားဟောရာကျမ်းများကိုကိုစားပြုထားတဲ့အပိုင်းဖြစ်တဲ့108ခုမြောက်သောဆာလံမှဏိဂုံး150ခုမြောက်သောဆာလံအထိပါဝင်သောအပိုင်းဖြစ်တယ်လို့ကျွန်တော်ကြိုတင်ဖော်ပြထားခြင်းပါတယ်။ပြေဝစုံလင်ခြင်းနဲ့ကျေးဇူးတော်ချီးမွမ်းခြင်းအပိုင်းပဲဖြစ်နေပါတယ်။မိတ်ဆွေအပေါင်းတို့စပါဂျန်ဆိုတဲ့ပုဂ္ဂိုလ်ကြီးကဆာလံတိချင်းတွေဟာဝိညာဏအတောင်ပံများကိုဖွင့်လှစ်ပြန်သန်းဖို့သင်ပေးရင်းနဲ့ပြန်သန်းရာကာလမှာတီးဆူဖို့အတွက်ပါလင်္ကာတိချင်းများကိုသင်ပေးလိုက်တယ်ဆိုပြီးတော့ဆာလံတိချင်းများအကြောင်းကိုဖော်ပြခဲ့ပူပါတယ်မငင်းနိုင်ပါဘူးနှုတ်ကပတ်တော်တစ်ခုလုံးအတွင်းမှာအတူချုပ်မှတ်သားဖို့ရန်အချက်ပေါင်း219ခုကိုနေရာအနှံ့အပြားမှာတွေ့ရတဲ့အ ਨੇ 116ခုလိုဟာဆာလံကျမ်းမှထုတ်နှုတ်ကိုးကားသောအချက်များဖြစ်ပါတယ်ဒီလိုနှုတ်ကပတ်တော်အသက်လန်းရဲ့အလေဘဟုကဆာလံပန်းဥယင်ကြီးတဲ့ကိုကျွန်တော်နဲ့အတူလှည့်လည်ရင်းနဲ့ဘုရားသခင်ရဲ့မေတ္တာတော်ကိုရှာဖွေကြည့်ကြပါစို့လို့ဖော်ပြရင်းနဲ့ဆာလံကျမ်းနဲ့မိတ်ဆွေတို့ကိုမိတ်ဆက်ပေးလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းဓမ္မဟောင်းကျမ်းပိုင်းထဲမှာပါရှိတဲ့ပထမမြောက်ဆာလံကျမ်းအပိုက်ငယ်1ကနေအပိုက်ငယ်3အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။